မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးမှုတွေဇက်တိုက်လို့ရှိနေတဲ့အတွက်နိုင်ငံရေးအကျဉ်းသားအစီအတွေ့ပိုများလာမှာကိုလူ့အခွင့်အရေးအဖွဲ့တွေနဲ့ကြွမ်းကျင်သူတွေကစိုးရိမ်နေကြပါတယ်။အင်ကာနေ့အထိဆိုရင်တန်ဃာတော်တွေ၊စာရေးဆရာတွေ၊တက်ကြွလှုပ်ရှားသူတွေ၊နိုင်ငံရေးသမားတွေအပါအဝင်ဖမ်းဆီးခံထားရသူပေါင်း900ကျော်ပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကပြောပါတယ်။သမ္မတဦးသိန်းစိန်အစိုးရလက်ထက်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကအကျဉ်းချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအပြင်အခုနောက်ထပ်ယာနဲ့ချီပြီးတိုးလာတာပါ။နောက်ထပ်နိုင်ငံရေးအကျဉ်းသားတွေတိုးလာတာကိုသာမကနိုင်ငံရေးအကျဉ်းသားဟောင်းတွေကိုပြစ်မှတ်ထားလာတာကိုပါတွေ့နေရပါတယ်လို့မြို့ရောက်ခြေဆိုင်လူ့ခွေရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ကမြန်မာသူတေတီမန်နီမောင်က AB သတင်းဌာနကိုပြောပါတယ်အန်ဒီပါတီဦးဆောင်တဲ့အစိုးရလက်ထက်မှာသတင်းတော့တွေစစ်တပ်နဲ့အစိုးရကိုဝေဖန်သူတွေနဲ့တခြားလူတွေကိုကိုလိုနီလက်ထက်ကတည်းကပြတ်ထန်းခဲ့တဲ့ဥပဒေတွေနဲ့တရားစွဲထောင်ချတာတွေရှိခဲ့ပါတယ်ဇန်နဝါရီလ31ရက်နေ့ဒီဆိုရင်နိုင်ငံရေးအကျဉ်းသားပေါင်း900ကျော်ရှိပြီးအများအပြားဟာအန်ဒီအစိုးရလက်ထက်မှာအကျဉ်းချခံရတာဖြစ်တယ်လို့ ABB ကပြောပါတယ်။ညနေတကောင်မှာအရဝတ်တွေနဲ့ဝန်ဖန်းတာအပါအဝင်ဆီယနာဒေးမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြသူတွေကိုစစ်ကောင်စီကဆက်ပြီးနှိမ်နှင်းနေတာနဲ့အမျှအဖမ်းမခံရဖို့အတွက်ပုံဆောင်နေရတယ်လို့ထင်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေက AB သတင်းဌာနကိုပြောပါတယ်။ဖမ်းခံထားရသူတွေအနေနဲ့မိသားစုဝင်တွေနဲ့အဆက်အသွယ်မရတယ်လို့သူတို့ကိုဘယ်မှာထိန်းသိမ်းထားတယ်ဆိုတာလည်းမသိရပါဘူး။အကျဉ်းသားတွေရဲ့အခြေအနေနဲ့ပတ်သက်လို့တကယ်ကိုစိုးရိမ်မိပါတယ်။စူရရပြုမှုခံရတာအပြင်နှိမ့်ဆက်ညှင်းမှန်းတာမျိုးအထိအရင်ကလည်းဖြစ်ခဲ့ဘူးတာကြောင့်အစိုးဆုံးကိုမျှော်လင့်ထားပါတယ်လို့လူ့အခွင့်အရေးစောင့်ကြည့်လေလာရေးအဖွဲ့ကသူတည်တီမန်နီမောင်ကပြောပါတယ်